Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA မြန်မာပြည်တိုင်းရဲ့2019ခုနှစ်မတ်လ14ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ30 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လင်းပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါကျွန်တော်ကျော်စံသာပါBoeing 737 jetliner တန်တမှုတွေကိုအမေရိကန်ကရဆိုင်လိုက်ပါပြီ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနထုတ်ပြန်တဲ့လူခွေးအစီအစဉ်ထဲမှာဗင်နီဇွဲလား၊အီရန်၊တရုတ်နိုင်ငံတို့အခြေအနေကိုအလေးထားဖော်ပြလိုက်ပါတယ်။အာဆီယံအစိုးရဥက္ကဋ္ဌထိုင်းနိုင်ငံသားရဲ့ဝန်ကြီးဟာအင်ဒိုနီးရှားမြန်မာနိုင်ငံသားရဲ့ဝန်ကြီးနဲ့စီကြားပြည့်စုံပြီးဒေတာတွင်းပြဿနာတွေကိုဆွေးနွေးခဲ့ပါတယ်။ဒီလိုနောက်ဆုံးသတင်းတွေကိုဒေါခင်မျိုးသက်နဲ့ပြောပြမှာဖြစ်ပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့လူအခွင့်အရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံရိုဟင်ညာအရေးနဲ့ပတ်သက်လို့ဝေဖန်ပြောကြပါတယ
် The sanctions that had been on Burma previously were taken off because of the
အမေရိကန်ရဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကဘာကြောက်ပါလဲဆိုတာကိုရှင်းပြတဲ့အမေရိကန်လူအခွင့်အရေးအလို့သမားရေးဆိုင်ရာထိပ်တန်းပုဂ္ဂိုလ်တို့ပြောကြားချက်ကိုသတင်းအပြည့်အစုံကိုသတင်းပြီးနားဆင်ရဖို့ရှိပါတယ်ဒါအပြင်ဂျနီဗာမှာဆွေးနွေးခဲ့ကြတဲ့လူနည်းစုဆိုင်ရာအရေးဆွေးနွေးပွဲမှာလည်းမြန်မာအရေးကိုဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်။တခါကမ္ဘာမှာထိတန်းရောက်နေတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်အနေနဲ့သဘောတူညီချက်မပါဘဲမတ်လ29ရက်နေ့ခွဲထွက်ဖို့အဆိုနဲ့ပတ်သက်ပြီးလည်းနောက်ဆုံးအခြေအနေကိုပြောပြအောင်မှာပါ။အခုရင်ဆုံးတော့ထိတန်းရောက်နိုင်ငံကသတင်းတွေကိုဥကျော်ဆန်သာနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါဦးခင်ဗျာ။
အမေရိကန်လုံး Boeing 737မျိုးစားဂျက်လိန်ပြန်သန်းမှုကိုရပ်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ်ကပြောကြလိုက်ပါတယ်။ Ethiopia နိုင်ငံ Addis Ababa မြို့တော်မှာမကြာသေးမီကပြတ်ကျပြီးလူပေါင်း159ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ပြီးတဲ့နောက်ဒီဂျက်လိန်မျိုးပြန်သန်းမှုရပ်ဆိုင်တဲ့အထင်ကရနိုင်ငံတွေထဲမှာ America ဟာနောက်ဆုံးနိုင်ငံဖြစ်ပါတယ်။ Boeing Company ဟာအင်မတန်ကောင်းမွန်တဲ့ company တစ်ခုဖြစ်ပေမဲ့လူတွေရဲ့အဆက်လူညုံမှုကထိတ်တန့်အရေးကြီးကိစ္စဖြစ်တယ်လို့သမ္မတထရမ်ကဆိုပါတယ်။ငါလာအတွင်းနှစ်ကြိမ်ပြတ်ကျပြီးလူပေါင်း350နီးပါးသေဆုံးခဲ့ရတဲ့ဒီ Boeing 737 MAX 8အမျိုးအစားလေယာဉ်ပျံသန်းမှုကိုကနေဒါနိုင်ငံဟာအင်္ဂါနေ့အစောပိုင်းကရပ်ဆိုင်ခဲ့ပါတယ်။ဂျိုဒူကရရှိတဲ့အချက်အလက်သစ်တွေအရအခုတစ်ကြိမ်ပြတ်ကျပုံဟာပထမတစ်ကြိမ်ပြတ်ကျတာနဲ့ပုံစံချင်းတူနိုင်ွယ်ရှိတဲ့အတွက်ပျံသန်းမှုရပ်ဆိုင်ဖို့ဆုံဖြတ်လိုက်ရတာဖြစ်တယ်လို့ကနေဒါသတိပို့ဆောင်ရေးဝန်ကြီး Mark Kano ကဆိုပါတယ်။Ethiopia လေကြောင်းခရီးစဉ်အမှတ်302မပြတ်ကျခင်လေယာဉ်မှုသတင်းပို့ခဲ့တဲ့ပြဿနာမျိုးမကြသေးမီလပိုင်းအတွင်းအမေရိကန်လေယာဉ်မှုတွေလည်း၅ကြိမ်မကသတင်းပို့ခဲ့ဘူးဖြစ်တယ်လို့သိရပါတယ်။ပြည်တွင်းပြည်ပဖီအားတွေကြုံခဲ့ရပေမဲ့ Boeing Company အကြီးအကဲကလုံခြုံစိတ်ချရပါတယ်လို့တယ်လီဖုန်းဆက်ပြီးပြောကြခဲ့တဲ့အတွက် Donald Trump ဟာဒီလေယာဉ်ပြန်သန်းမှုကိုရမဆိုင်ပဲတင်းခံနေကြတာပါ။Boeing Company ဟာ Trump ရွေးကောက်ပွဲမဲဆွဲစဉ်တုန်းကရမုံငွေထက်ဝင်လှူဒန်းခဲ့ပြီးအမေရိကန်အစိုးရအတွက်အဓိကလှုပ်ဆောင်နေတဲ့စစ်ဘက်အကျိုးဆောင်ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်
။ American သမ္မတ Donald Trump ရဲ့မဲဆွဲစီဝေးမှုဟောင်း Paul Manafort ကိုပြီးခဲ့တဲ့သတင်းပတ်တုန်းကထောင်နဲ့လင်းနဲ့နှီးပါပြစ်ဒဏ်ချမှတ်ထားရကနေဗိုလ်တပူးနေမှာတော့ Ukraine နိုင်ငံက Russia လိုလာတဲ့နိုင်ငံရေးပါတီအတွက်အကျိုးဆောင်ပေးခဲ့မှုနဲ့နောက်ထပ်ထောင်နဲ့ပြစ်ဒဏ်၃နှစ်ခွဲထပ်မံချလိုက်ပါတယ်။ Washington တရားရုံးကိုဘိန်းတက်ကရထိုင်းနဲ့လာရောက်ခဲ့တဲ့ကျမ်းမာရေးမကောင်းတဲ့ Manafort ကခရိုင်တရားသူကြီး Amy Berman Jackson ကိုသူ့ရဲ့လုပ်ရက်တွေအတွက်အဆက်ရမကြောင်းတောင်းပန်ခဲ့ပြီးသူ့မှုကိုတက်ညာစွာစဉ်းစားပေးဖို့ပန်ကြားခဲ့တာပါ။ဒါပေမဲ့တရားသူကြီး Jackson ကအမားလုပ်ရက်အတွက်လှစ်လျူမရှုနိုင်ကြောင်းအသက်69နှစ်ရှိပြီဖြစ်တဲ့ Manafort ကိုပြန်လည်ပြောကြားခဲ့ပါတယ်။ Manafort ဟာတက်တေတွေကိုနှောက်ယှက်တယ်ဆိုတဲ့ဆွတ်ဆွဲမှုတွေကိုကြားခဲ့ရပြီးတဲ့နောက်မှာတရားသူကြီးကပြီးခဲ့တဲ့ဇွန်လတုန်းကဒင်းအခြေချုပ်ချခံရတဲ့ Manafort ကိုထောင်ဒဏ်83လချမှတ်ခဲ့တာပါ။မနဖောက်ကငွေကြေးဆိုင်ရာရာဇဝတ်မှုတွေနဲ့ထောင်နှံ48လချထားတာလည်းဖြစ်ပါတယ်။အခုပြစ်ဒဏ်ချခဲ့တာကြောင့်နှစ်ရက်ပေါင်းအတွက်ထောင်ဒဏ်9နှစ်ခွဲရှိနေပေမဲ့တရားရင်ဆိုင်ရခြင်း6လကိုပြန်ပြီးနှုတ်ပေးမှာလည်းဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာခြေကုပ်ယူထားကြတဲ့ IS တိုက်ခိုက်ရေးသမားတွေဟာအမေရိကန်ကျောထောင်လောက်ခံပြုတပ်ဖွဲ့တွေကိုတံမြန်တိုက်ခိုက်လာကြပါတယ်။အရေးအတွက်မဖြစ်ရတဲ့ IS တိုက်ခိုက်ရေးသမားတွေဟာဘဂုစ်မြို့နာကကြည်စံရည်ဘလဘောနဲ့မြို့ပြတ်ဖြစ်နေတဲ့အဆောက်အဦတွေကိုအကာအကွယ်ယူပြီးပုံအောင်နေရတာပါသူတို့ဟာဂူရီမြေအောက်ဥမင်တွေစုပ်ပွားနေတဲ့နေရာတစ်ခုကိုအကာအကွယ်ယူပြီးလေကြောင်းတိုက်ခိုက်မှုဘုံကျဲမှုတွေကိုခုခံနေရတာဖြစ်တယ်လို့ အမေရိကန်နဲ့ဆီးရီးယားဒီမိုကရေစီတပ်ဖွဲ့အရာရှိတွေကဆိုကြပါတယ်အဲစတိုဟာလက်နက်ကြီးတွေလက်ဖြောင့်သမားတွေဘုံတင်ထားတဲ့ယင်တွေအစီကံဘုံခွဲသမားတွေကိုစုံပြီးတံပြန်တိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့ကြတာဖြစ်ပါတယ်ရန်ငွေတွေဖုန်လုံးကြီးတွေကိုအခွင့်အောင်းယူခဲ့ကြတယ်လို့လဲကာဒစ် UPG တပ်ဖွဲ့အရာရှိတွေကဆိုပါတယ်ဒါပေမဲ့ IS တို့ရဲ့တိုက်ခိုက်မှုနှစ်ကြိမ်လုံးကိုတွန်းလှန်နိုင်ခဲ့တယ်လို့ Syria Democratic တပ်ဖွဲ့ပြန်ကြားရေးအရာရှိက Reuters သတင်းဌာနကပြောကြားခဲ့ပါတယ်။ Syria Democratic တပ်ဖွဲ့တွေဟာ IS တို့နဲ့ပတ်သက်လို့ဆက်နွယ်နေသူ2000ကိုထွက်ခွာဖို့အချိန်တစ်ပတ်ခန့်ပြီးခဲ့ပြီးဒီနေ့နေ့နှောင်းပိုင်းမှာနောက်ဆုံးထိုးစစ်ပြန်လည်ဆင်နွှဲရတာဖြစ်ပါတယ်။ယာနန်ချီရဲ့ IS တိုက်ခိုက်ရေးသမားတွေလည်းလက်နက်ချခဲ့ကြပြီးဖြစ်ပါတယ်
။ American ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနကနှစ်ပတ်လည်လူခွင့်ရဆိုင်ရာအစီရင်ခံစာတစ်စောင်ကိုထုတ်ပြန်လိုက်ပါတယ်။အီရန်တောင်ဆူဒန်နီကာရာဂွားနဲ့တရုတ်နိုင်ငံတို့ရဲ့လူခွင့်ချုပ်ဖောက်မှုတွေကိုဝန်ကြီးမိုက်ပွန်ပီယိုကအလေးထားထောက်ပြထားတာဖြစ်ပါတယ်။နိုင်ငံတိုင်းရဲ့လူခွင့်အခြေအနေတွေတိုးတက်မြင့်မားလာစေခြင်းပေမဲ့ဖြစ်မလာခဲ့ဘူးလို့လည်းပြောပါတယ်။လက်တင်အမေရိကန်နဲ့ပတ်သက်ပြီးဥပဒေမဲ့တပ်ဖြတ်မှုတွေဆန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ခွင့်ပိတ်ပင်မှုတွေအထူးသဖြင့်ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးလုပ်ပိုင်ခွင့်မရှိတာတွေကိုအစီရင်ခံစာမှာဖော်ပြထားပါတယ်။2018မေလ20မှာပြုတ်လုခဲ့ပြီးနီကိုလတ်မာဒူရိုပြန်လည်အရွေးခံရရွေးကောက်ပွဲကလုံးဝလွဲချော်မှုတရားလို့လည်းပြောပါတယ်။အီရန်နိုင်ငံမှာဆိုအစိုးရရဲ့လူခွင့်မှတ်တမ်းဟာတိုက်ကိုဆိုးရနေပြီးတော့ကနအတော်များများမှာပိုဆိုးလာနေတယ်လို့ထောက်ပြပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်ပြီးရှန်ကျန်းဒေသဟာဝီဂါမွတ်စလင်အမျိုးများထိန်းသိမ်းထားမှုတွေကိုအစိုးရကပိုးပြီးလှုပ်လာတယ်လို့ဖော်ပြထားပါတယ်။သတင်းသမားတွေရှင့်နေတွေကိုဖမ်းဆီးပြီးနှိပ်စက်မှုတွေရှိနေပြီးမြောက်ကိုရီးယားကထွက်ပြေးလာသူတွေကိုပြန်ပြီးကိစ္စတွေလည်းရှိနေတယ်လို့အစိုးရကစာမှာဖော်ပြထားတာဖြစ်ပါတယ်။
UAE American Time နဲ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုပီတာ32 kHz 9335ဆိုင်းတိုပီတာ40 kHz 0483ဆိုင်းတိုပီတာ48 kHz 6753ဒုတိယနိုင်ဝက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အရှင်ကမြို့တော်ကနောက်ဆုံးရသတင်းတွေကိုပြောပြနေတာဖြစ်ပါတယ်2019တုန်းကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူမျိုးစုအလိုက်ဆင်းလင်းဖယ်ချမှုကျူးလွန်ခဲ့တဲ့တပ်ဖွဲ့အထောက်အထားတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိရတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့လူခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာအရေးကိစ္စထိထိရောက်ရောက်ဂိုင်းတွဲဖြစ်ရှင်းနိုင်ဖို့စစ်မှန်တဲ့အရာသာအစိုးရအုပ်ချုပ်ရေးစနစ်အပြည့်အဝရရှိလာဖို့အမေရိကန်ကဖိအားပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဘူရူနီကအမေရိကန်နိုင်ငံရဲ့ဌာနအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးသံမကြီးမိုက်ခယ်ဂိုဇက်ကပြောကြားသွားပါတယ်။ရိုဟင်ညာဆိုတဲ့အုံနှုတ်ကိုမြန်မာအစိုးရကတော့အသိမှမပြုပါဘူး။ဒါအပြင်ဇန်နဝါရီလ16ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်နိုင်ငံတော်ကြာဆုံးတဲ့နေ့အခမ်းအနားပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုဆန္ဒပြနေတဲ့လူအုပ်ထဲရဲကပြစ်ခတ်လို့လူခွင့်ဦးစီပြီး12ဦးဒဏ်ရာရရှိခဲ့တာကိုအရသာတွေပေါ်အင်အားအလွန်ကြုံဆုံးတဲ့ဖြစ်ရအဖြစ်အဲ့ဒီအစီရင်ခံစာမှာဖော်ညွှန်းထားပါတယ်။အကျဉ်းထောင်နဲ့ထိန်းသိမ်းရေးစခန်းတွေရဲ့အခြေအနေဟာလည်းဆိုးရွားနေစေဖြစ်ပြီးနိုင်ငံတကာတချင်ဒီကော်မတီမှတပါဘယ်နိုင်ငံတကာအဖွဲ့အစည်းကမှတရားခွင့်မပြုဘူးလို့လည်းဖော်ပြပါရတယ်။မတရားသိမ်းဥပဒေကိုအသုံးပြုပြီးတိုင်းရင်းသားနဲ့ဘာသာကွဲလူမဲစုတွေကိုနိုင်ငံစီရင်ဖန်ဆီးမှုတွေရှိနေတဲ့လူခွင့်ရေးချူဖောက်ခံရတာကိုသစ္စာရရစေနိုင်တဲ့ဥပဒေတွေလက်ဟနေစေဖြစ်ပြီးပုဂ္ဂိုလ်ဆိုင်ရာနဲ့ပြည်စည်းဥစ္စာဆိုင်ရာလုံခြုံမှုဥပဒေထိရောက်စွာအကာအကွယ်မပေးနိုင်ဘူးလို့လည်းဖော်ပြထားပါရတယ်။
ကမ္ဘာပေါ်မှာတချို့သောလူနည်းစုမျိုးနွယ်တွေဟာနိုင်ငံတစ်ခုရဲ့နိုင်ငံသားဖြစ်ခွင့်မရတဲ့အတွက်နိုင်ငံမဲ့ဖြစ်နေပြီးဒီလိုနိုင်ငံမဲ့တွေရဲ့အရေးကိုကမ္ဘာနိုင်ငံအစိုးရတွေကရောလူမှုအဖွဲ့အစည်းတွေကပါအလေးထားကူညီဆောင်ရွက်ဖို့လိုအပ်နေပြီလို့မတ်လ23ရက်ဗော်တဖူးနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့အကြိမ်40မြောက်လူခွင့်ကောင်စီညီလာခံမှာကုလလူနည်းစုဆိုင်ရာအထူးဆောင်ဆိုင်မှုဖာနန်ဒန်ဒီဗန်ရနက်စ်ကပြောကြားသွားပါတယ်ကမ္ဘာပေါ်ကနိုင်ငံမဲ့လူရေ7တန်းလောက်ရှိတဲ့ထဲက4ပုံ3ပုံဖြစ်တဲ့9တန်းခွဲလောက်ဟာလူနည်းစုမျိုးနွယ်ဖြစ်တဲ့အတွက်နိုင်ငံမဲ့ဖြစ်နေရအကြောင်းအကျိုးဆက်အနေနဲ့ဒီနိုင်ငံမဲ့ရဲ့သားသမီးတွေနဲ့သူတို့ကမွေးလာမဲ့မျိုးဆက်တွေကစိတ်ပြတ်ဝမ်းနည်းစရာအခြေအနေရင်ဆိုင်ရမယ်လို့လည်းပြောပါတယ်။အဲ့ဒီထက်မှပါလက်စတိုင်းလူမျိုးတွေပြင်ရိုဟင်ဂျာလူနည်းစုဟာနိုင်ငံမဲ့ဖြစ်သူဒုတိယအများဆုံးဖြစ်ပြီးအခြေအနေများဆိုးဝင်ရတယ်လို့လည်းကုလသမဂ္ဂလူနည်းစုဆိုင်ရာစုံစမ်းမှုကပြောပါတယ်။မြန်မာကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာနိုင်ငံသားခံယူခွင့်နဲ့ပတ်သက်ပြီးအချုပ်အခြာအာဏာပိုင်ဆိုင်မှုဥပဒေအရလိုက်လာဆောင်ရွက်ခွင့်ရှိပါတယ်လို့တုံ့ပြန်ဆွေးနွေးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရန်ဒိုမာဆူဒီဟာထိုင်းနိုင်ငံသားဝန်ကြီး ဒွန်ပရမုဒ်ဝီနိုင်နဲ့ဘုဒ္ဓဟူးနေ့ကဂျကာတာမြို့တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်ပြည်ထနာပါဝင်ဒေသတွင်းကိစ္စရေကိုဆွေးနွေးခဲ့ပါတယ်။လက်ရှိမှာထိုင်းနိုင်ငံကဆဲကြဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့အာဆီယံအသင်းကြီးအဖို့ရိုဟင်ဂျာပြည်ထနာလိုလူသိများနေတဲ့ရခိုင်ပြည်နယ်အရေးဟာအရေးကြီးတဲ့ကိစ္စတရားဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးနဲ့ထိုင်းနိုင်ငံဝန်ကြီးတို့တွေ့ဆုံကြတာဟာလာနေငယ်အတွင်းသုံးညမြောက်ဖြစ်ပါတယ်။အင်္ဂါနဲ့မွန်လွဲပိုင်းတို့ကလည်းမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံသားရဲ့ဝန်ကြီးဒွန်ပရမုဒ်ဝီနိုက်ကိုနိုင်ငံသားရေးယုံအခမ်းအနားဆောင်မှလက်ခံတွေ့ဆုံခဲ့ပါတယ်။နိုင်ငံဆက်ဆံမှုတိုးမြှင့်ရေးရင်းနှီးမြှုပ်နှံမှုအလုပ်သမားရေးရာထိုင်းနိုင်ငံလက်ရှိအာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့ကိစ္စတွေအပြင်ဒုက္ခသည်ပြည်နယ်လက်ခံရေးမြန်မာနိုင်ငံဆောင်ရွက်နေရာကိုအာဆီယံကအကူအညီပေးမဲ့ကိစ္စတွေကိုလည်းဆွေးနွေးတိုင်ပင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
မလေးရှားဝန်ကြီးချုပ်မဟာတရားမိုဟာမက်ဟာပြီးခဲ့တဲ့သတင်းပတ်ထက်မှာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရေးစီကိုတောက်ရောက်လဲပတ်ခဲ့ပြီးဒေသရင်းရေပြင်ပိုင်နက်တွေကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ
်။ကျွန်တော်ဗရင်းနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဦးကျော်ဇန္နာနဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါခင်ဗျာ။နိုင်ငံကသတင်းလွှာတွေမတိုင်ခင်မှာမြန်မာဆိုင်ရာသတင်းတွေကိုအရင်ဆုံးတင်ဆက်ပေးခြင်းပါတယ်2019ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့ပြစ်မှုကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့စုံစမ်းရေးအဖွဲ့ကအခိုင်အမာတွေ့ရှိထားကြောင်းနောက်ဆုံးထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံသားဌာနရဲ့လူအခွင့်အရေးအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာအနေနဲ့ရင်းညာရေးကိစ္စတိတိယောက်ကန်တွဲဖြည့်ရှင်းဖို့နဲ့စစ်မှန်တဲ့အရသာအစိုးရအုပ်ချုပ်ရေးစနစ်အပြည့်အဝရရှိလာဖို့အမေရိကန်ကဖိအားပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဗိုလ်တုနေကအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းလူအခွင့်ရေးဆိုင်ရာတာမတ်ကြီးမိုက်ကယ်ကိုဇက်ကပြောကြားသွားတာပါမန်ရင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
မတ်လ13ရက်နေ့ကဝါရှင်တန် DC အမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့2018ခုနှစ်နိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကအမှားစကားပြောရမှာဒီနှစ်အစီရင်ခံစာအတွက်နိုင်ငံပေါင်း200နီးပါးကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာဆန်းစစ်ခဲ့တယ်လို့ဆိုပါတယ်စာမျက်နှာ52မျက်နှာရှိတဲ့မြန်မာနိုင်ငံလူ့အခွင့်အရေးအစီရင်ခံစာမှာတော့အမေရိကန်နိုင်ငံသားရေးဌာနကအဓိကထောက်ပြထားတဲ့ချက်တွေတဲ့ဖွဲ့စည်းပုံခြေကံဥပဒေအရစစ်တပ်ကနိုင်ငံရေးအာဏာကိုဆက်လက်ထိန်းချုပ်ထားတာတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေဆက်လက်ဖြစ်ပေါ်နေပြီးအကျိုးဆက်အဖြစ်လူ့အခွင့်အရေးထိုးဖောက်မှုတွေရှိနေတာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတာစတာတွေကိုထောက်ပြထားပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မှာ2019ခုနှစ်ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့ကြောင်းအတည်ပြုခဲ့တဲ့အထောက်အထားချက်လက်တွေကိုအမေရိကန်နိုင်ငံသားဌာနကဖွဲ့စည်းခဲ့တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါအပြင်လက်နက်မဲ့ရွာသူရွာသားတွေကိုစစ်တပ်ကတပ်ဖြတ်တာအတင်းအဓမ္မပြုကျင်တာနှင်းပန်းနှိပ်စက်တာတွေနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်အချက်လက်တွေကိုအမေရိကန်စုံစမ်းရေးအဖွဲ့ကရရှိထားတယ်လို့အစီရင်ခံစာကဆိုပါတယ်ဒါပေမဲ့လည်းအစီရင်ခံစာမှာမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုကိုလူမျိုးတုံးတပ်ဖြတ်မှုအဆင့်ဖြစ်တတ်မှတ်ဖော်ပြထားခြင်းမရှိတာနဲ့ပတ်သက်လို့သတင်းတော်တအူးကမေးမြန်းရမှာလက်ရှိမြန်မာအပေါ်ချမှတ်ကျင့်သုံးနေတဲ့အမေရိကန်အစိုးရရဲ့မူဝါဒကိုအမေရိကန်နိုင်ငံသားရေးဌာနရဲ့ဒီမိုကရေစီလူ့အခွင့်အရေးအလုတ်သမားဘီရိုရဲ့တန်မတ်ကြီးမိုက်ကယ်ကိုဇက်ကရှင်းပြပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာအ धिक လူ့ခွင့်ရေးထိုးဖောက်မှုကျူးလွန်သူတွေဟာပြစ်ဒဏ်ကနေဆက်လက်ကင်းလွတ်ခွင့်ရနေတာဟာအမေရိကန်အစိုးရဘက်ကပိတ်ဆို့အရေးယူမှုအားနည်းတာကြောင့်လားဆိုတဲ့မေးခွန်းကိုတပ်မတ်ကြီးမိုက်ကယ်ကိုဇက်ကအခုလိုတုံ့ပြန်ပြောကြားခဲ့ပါတယ
် The sanctions that had been on Burma previously were
မြန်မာနိုင်ငံပေါ်အရင်ကဂျန်ခတ်ပိတ်ဆို့အရေးယူခဲ့ပေမဲ့ရွေးကောက်ပွဲအပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာတဲ့အတွက်ရုတ်သိမ်းခဲ့ပါတယ်စစ်တပ်ရဲ့အပြုမူကြောင့်ရွေးကောက်ခံထားရတဲ့အရသာအစိုးရကိုထပ်ပြီးတန်ခတ်ရေးယူဖို့ဆိုတာမျိုးမလုပ်ချင်ပါဘူး။ဒါကြောင့်ဒီဒီချိန်မှာတော့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့တဲ့ပုံစံမျိုးစ조사ခဲ့ပါတယ်။ဒါပေမဲ့လည်းဒီပိတ်ဆို့မှုမှာအကန့်အသတ်တော့မထားပါဘူး
။အမေရိကန်အစိုးရအနေနဲ့မြန်မာပေါ်တက်နိုင်သလောက်ဖိအားပေးနေပေမယ့်မြန်မာအစိုးရဘက်ကတုံ့ပြန်ဆောင်ရွက်နေတဲ့အခြေအနေကိုတော့ကျေနပ်အားရမှုမရှိဘူးလို့တန်မတ်ကြီးကအခုလိုပြောပါတယ်။
You're correct. There's five generals that have had financial sanctions put on them. Two divisions of the Burmese army. It's the 33rd and 99th, if I recall.
မြန်မာပြည်တော်စုအနေနဲ့တပ်မတ်နှစ်ခုမြန်မာစစ်ဗိုလ်ချုပ်၅ဦးကိုငွေကြေးဆိုင်ရာပြစ်မှတ်ထားတန်ခတ်ပိတ်ဆို့ထားပါတယ်။ကျွန်တော်မှတ်မိသလောက်ဆိုရင်တပ်မတ်33နဲ့69လို့ထင်ပါတယ်။ဒီတပ်မတ်နှစ်ခုကရခိုင်ပြည်နယ်မှာနှင်းပန်းနှိပ်စက်မှုတွေကိုအဓိကကျူးလွန်ခဲ့သူတွေဖြစ်ပါတယ်။ဒါ့အပြင်လူအများအပြားလည်းအမေရိကန်ပြည်ဝင်ခွင့်ဗီဇာတွေရုတ်သိမ်းခံရပါတယ်။ နောက်ပြီးတော့အရင်ကစစ်တပ်အချင်းချင်းပူးပေါင်းဆောင်ရွက်မှုအနည်းငယ်ရှိခဲ့ရမှာလဲအဲ့ဒီအစီအစဉ်နဲ့လူများပြားကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာထုတ်ပေးထားတာကိုလည်းပြန်လည်ရုပ်သိမ်းခဲ့ပါတယ်နိုင်ငံစစ်ဆန်ရေးအကျိုးဆက်ကိုလည်းအလေးနဲ့ထိခိုက်စေပါတယ်ဒါပေမဲ့လည်းမြန်မာဘက်ကတုတ်ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရအနေနဲ့ကျဉ်းနှံ့မှုမရှိသေးပါ
ပြည်ပကိုစွန့်ခွာထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာပေါင်း9000ကျော်ရှိနေစေဖြစ်ပြီးဒီလူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရိုဟင်ဂျာတွေစစ်နာအလျောက်လုံခြုံစွာနေရပ်ပြန်လာနိုင်ရေးမြန်မာအစိုးရလက်ခံအောင်စီရင်ဖို့စတာတွေကိုအမေရိကန်ဘက်ကစူးစမ်းဆောင်ရွက်နေတယ်လို့တမ်မတ်ကြီးကပြောပါတယ်။
But we've also been very supportive of the effort, for example, the UN
made.မိန်းကအစိုးရအနေနဲ့မြန်မာနိုင်ငံရဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဂျိုးပန်းအားထုတ်မှုတွေကိုအပြည့်အဝထောက်ခံအားပေးနေပါတယ်။ဥပမာဆိုရင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုကျွန်တော်တို့ထောက်ခံတယ်လို့သူတို့ရဲ့အစီရင်ခံစာမှာတုံးသက်ချက်တွေနဲ့ကျွန်တော်တို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီရင်ခံစာတုံးသက်ချက်တွေအတော်လေးကိုတူညီနေတယ်လို့ပြောရမှာပါ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ယ်ဝင်ထုတ်ပြန်ခြင်းမရှိတဲ့အခြေအနေကိုလည်းတက်မတ်ကြီးကအခုလိုရှင်းပြပါတယ
်။ It's a messaging management tool. It's not a it has no legal effect.
ဒီကိလွေတဲ့သတင်းချက်လက်တွေကိုထိန်းချုပ်ထားတဲ့ပုံစံဖြစ်ပြီးဥပဒေကြောင့်အပဝင်မှုမရှိပါဘူး။တကယ်လို့တခုခုကိုချမှတ်လို့ဆောင်ဖို့ပြောပြီးဆိုရင်လူအများအယုံဆိုင်အောင်လုပ်ရမှာဖြစ်ပါတယ်။အမေရိကန်အစိုးရအနေနဲ့လည်းဒီကိစ္စကိုလူအများအယုံဆိုင်လာဖို့တောင်းဆိုချက်အတော်များများလှူထားပါတယ်။ဒါကြောင့်အခုချိန်မှာလူနေတာကအေးအေးယူမှုတွေပို့ပြီးလှုပ်ဖို့ပို့ပြီးပြားပေးဖို့ပဲဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းကအခြေအနေတွေဟာထိခိုက်လွယ်တဲ့အဆင့်မှာရှိနေပြီးနောက်ပြန်ဆုတ်နေသလိုဖွဲ့စည်းပုံအခြေခံဥပဒေပြန်ပြီးတုံ့တက်တဲ့ကိစ္စမှာနိုင်ငံရေးမှာစစ်တပ်ရဲ့အာဏာထိန်းချုပ်မှုကိုရှော့ချနိုင်ပြီးရွေးကောက်ခံအရပ်သားအစိုးရရဲ့လုပ်ပိုင်ခွင့်ကိုပိုးပြီးမြင့်တင်နိုင်မယ်လို့အမေရိကန်ဘက်ကမျှော်လင့်ကြောင်းနဲ့နောက်ဆုံးမှနိုင်ငံရေးအာဏာကိုအပြည့်အဝရရှိထားတဲ့ထင်သာမြင်သာရှိပြီးတာဝန်ခံမှုရှိတဲ့အရပ်သားနိုင်ငံရေးခေါင်းဆောင်တွေလိုအပ်ကြောင်းနဲ့ဒီလိုဖြစ်လာဖို့လေအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ကြိုးပမ်းကူညီပံ့ပိုးသွားမှာဖြစ်တယ်လို့တမ်မတ်ကြီးမိုက်ကယ်ဂိုဇက်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်
မင်းညနေစူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါဆက်ပြီးနားဆင်ရမှာကကဘာပေါ်ကတန်ပေါင်းများစွာသောပြည်သူတွေဟာနိုင်ငံမဲ့ဖြစ်နေကြပြီးအဲ့ဒီထဲမှာပါလက်စတိုင်းလူမျိုးတွေပြီးရင်ရိုဟင်ဂျာလူနည်းစုကဒုတိယအများဆုံးဖြစ်ပြီးအခြေအနေတွေဟာဆိုးရိမ်ပွေရာဖြစ်တယ်လို့ကုလသမဂ္ဂလူနည်းစုဆိုင်ရာအထူးစုံစမ်းရေးမှုကဗိုလ်တူနေ့ကျင်းပတဲ့လူအခွင့်အရေးကောင်စီမှာပြောကြားလိုက်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားခံယူခွင့်နဲ့ပတ်သက်လို့အချုပ်အခြာအာဏာပိုင်ဆိုင်မှုဥပဒေအရလိုက်နာဆောင်ရွက်ခွင့်ရှိတယ်လို့မြန်မာကိုယ်စားလှယ်ဘက်ကတုံ့ပြန်ဆွေးနွေးပါတယ်ဒီအကြောင်းကိုတင်ပြမှာပါကဘာပေါ်မှာတချို့သောလူနည်းစုမျိုးနွယ်တွေဟာနိုင်ငံတစ်ခုခုရဲ့နိုင်ငံသားဖြစ်ခွင့်မရတာကြောင့်နိုင်ငံမဲ့ဖြစ်နေရပြီးဒီလိုနိုင်ငံမဲ့တွေရဲ့အရေးကိုကမ္ဘာနိုင်ငံအစိုးရတွေကရောလူမှုအဖွဲ့အစည်းတွေကပါအလေးထားကူညီဆောင်ရွက်ဖို့လိုနေပြီလို့မတ်လ23ရက်ဗိုလ်တူးနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အကြိမ်40မြောက်လူအခွင့်အရေးကောင်စီညီလာခံရဲ့လူနည်းစုဆိုင်ရာတည်ထောင်ဆွေးနွေးပွဲမှာကုလသမဂ္ဂလူနည်းစုဆိုင်ရာအထူးစုံစမ်းရေးမှူးမစ္စတာဖာနန်နက်ဗာရနက်စ်ကပြောသွားပါတယ
် My statement today will provide an update on the first thematic report on statelessness as a minority issue because 2019
ကျွန်တော်ရဲ့ပထမအစီရင်ခံစာကိုဖြည့်ဆွက်ပြီးဒီကနေ့တင်ပြမယ့်အကြောင်းကတော့လူနည်းစုရဲ့အရေးမှာနိုင်ငံမဲ့ဖြစ်လာကြမဲ့လူတွေရဲ့ပြဿနာပဲဖြစ်ပါတယ်။2019မှာနိုင်ငံတကာလူ့အခွင့်အရေးအနေနဲ့လူနည်းစုရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှက်ဖို့ဖြစ်ရှင်းပေးဖို့ကြိုးပမ်းမှုတွေပြက်ကွက်မဲ့ဆိုရင်လူသန်းပေါင်းများစွာနိုင်ငံမဲ့ဖြစ်လာမဲ့အလားအလာရှိနေပါတယ်
။ကမ္ဘာပေါ်မှာနိုင်ငံမဲ့ဖြစ်လာနိုင်မဲ့လူနည်းစုတွေအနေနဲ့ရိုဟင်ဂျာတွေဟာဒုတိယအများဆုံးဖြစ်တယ်လို့အထူးစုံစမ်းရေးမှူးမစ္စတာဗာရနက်စ်ကပြောပါတယ
်။ In every part of the world, specific minorities appear targeted.by conditions leading to their lack of citizenship.
ကဘာရဲ့နေရာတိုင်းမှာလူနည်းစုတွေဟာနိုင်ငံသားခံယူခွင့်မရရှိကြတဲ့အခြေအနေကြောင့်ပြစ်မှတ်ထားခံနေကြရပါတယ်။နိုင်ငံမဲ့တွေအထက်မှာပါလက်စတိုင်းသားတွေဟာအများဆုံးဖြစ်ပြီးအာရှမှာတော့အများဆုံးနိုင်ငံမဲ့တွေဟာရိုဟင်ဂျာတွေပဲဖြစ်ပါတယ်
။အိန္ဒိယနိုင်ငံအာတန်ပြည်မှာဘင်္ဂလီတန်ပေါင်းများစွာဟာလည်းနိုင်ငံမဲ့ဖြစ်ရမယ့်အခြေအနေရှိနေပါတယ်။အကယ်၍အဲ့ဒီလူတွေသာနိုင်ငံမဲ့ဖြစ်သွားရင်ရိုဟင်ဂျာဥယျာဉ်ထက်ပိုများလာပွဲရှိနေပါတယ်။ဥရောပမှာဆိုရင်လဲဘော်တစ်ပြည်နယ်မှာရှိတဲ့ရုရှားလူနည်းစုဖြစ်ပြီးအမေရိကတိုက်နိုင်ငံတွေမှာတော့ ဒိုမီနီကန်ပြည်တော်စုမှာဟေတီမျိုးနွယ်စုတွေကနိုင်ငံမဲ့ဖြစ်နေကြရပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားခံယူခွင့်နဲ့ပတ်သက်လို့အချုပ်အခြာအာဏာပိုင်ဆိုင်မှုဥပဒေအရလိုက်နာဆောင်ရွက်ခွင့်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါ်ဒေဘရာညီကတုတ်ပြန်ဆွေးနွေးပါတယ
် Regarding the citizenship, every country has its own respective law, its own procedure and its own verification process. We have to follow them.
နိုင်ငံသားခံယူခွင့်နဲ့ပတ်သက်လို့နိုင်ငံတိုင်းအနေနဲ့သက်ဆိုင်ရာဥပဒေတွေရှိကြပါတယ်။နိုင်ငံသားခံယူခွင့်နဲ့ဘယ်လိုနိုင်ငံသားစိတ်ဆက်မလဲဆိုတဲ့ဥပဒေတွေဖြစ်ပါတယ်။တခြားနိုင်ငံတွေနည်းတူမြန်မာနိုင်ငံအနေနဲ့ကိုယ်နိုင်ငံရဲ့ဥပဒေတွေကိုလိုက်နာရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ1982ခုနိုင်ငံသားခံယူခွင့်ဥပဒေကိုပြဋ္ဌာန်းကျင့်သုံးတဲ့အတိုင်းဒီဥပဒေကိုပြင်ဆင်ခွင့်ဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်အရမြန်မာနိုင်ငံရဲ့လုပ်ပိုင်ခွင့်ဖြစ်ပြီးဒီမိုကရေစီနိုင်ငံရဲ့ပြည်သူလူထုဆန္ဒပေါ်မှာမူတည်ပါတယ်မြန်မာနိုင်ငံဟာတိုင်းဒေသလူမျိုး135မျိုးကျော်နေထိုင်ရာဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရလည်းနိုင်ငံသားတိုင်းကိုတိုင်းဒေသလူမျိုးကိုးကွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအရမခွဲကြပဲအများကြီးလူအခွင့်အရေးတွေပေးထားတာဖြစ်ပါတယ
်ရိုဟင်ဂျာလူနည်းစုကိုမြန်မာအစိုးရကနိုင်ငံသားအဖြစ်အတိအမှတ်မပြုတာကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝန်ထုပ်ဝန်မိုးဖြစ်လာစေတယ်လို့ဘင်္ဂလားဒေ့ရှ်တန်ကိုယ်စားလှယ်မစ္စတာဖိုင်ယတ်မိုရှစ်ခါစီကဂျနီဗာမှာအခုလိုပြောသွားပါတယ
် Bangladesh faces the consequences of gross and systematic human rights violation of Rohingya and other groups in Myanmar
မြန်မာနိုင်ငံထဲမှာရိုဟင်ဂျာနဲ့အခြားလူနည်းစုတွေအပေါ်အကွက်ကြကြလူအခွင့်အရေးချိုးဖောက်မှုတွေရဲ့အကျိုးဆက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကရင်ဆိုင်ခဲ့ရပါတယ်။လူမျိုးရေးဘာသာရေးဘာသာစကားအပေါ်အခြေခံပြီးချိုးဖောက်ခဲ့တာဖြစ်ပါတယ်။ဒီလိုခွဲခြားဆက်ဆံတဲ့မူဝါဒနဲ့လုပ်ရက်တွေမပြောင်းလဲသေး၍အထူးသဖြင့်အငင်းပွားဝယ်နိုင်ငံသားဥပဒေကိုမပြင်ဆင်သေး၍နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့တရားမျှတညီညွတ်ပြီးရေရှည်တည်တံ့ခံမြဲတဲ့အဖြေတရရရှိအောင်ဆက်လက်လှုံ့ဆော်သွားရမှာဖြစ်ပါတယ်လို့သူကပြောသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်လာကြတဲ့ရိုဟင်ဂျာတသန်းလောက်ဟာကျောင်းဘက်ဘွယ်အဖြစ်ဆိုးတွေကြုံခဲ့ရတယ်လို့လူသားချင်းစာနာမှုဆိုင်ရာအကြက်ဘေးနဲ့လည်းရင်ဆိုင်ခဲ့ရကြောင်းကုလလူနည်းစုဆိုင်ရာအထူးစုံစမ်းရေးမှူးမစ္စတာဖာနန်ဒက်ဗာရနက်စ်ကပြောပါတယ်နိုင်ငံဘက်ဖြစ်နေကြတာကပထမအကျဲလို့ဆိုနိုင်ပေမဲ့အဲ့ဒီအထဲမှာလူနည်းစုမျိုးနွယ်ဖြစ်နေတာကတော့အဓိကကျတဲ့အကြောင်းရင်းဖြစ်တယ်လို့သူကထောက်ပြပါတယ်ကမ္ဘာပေါ်မှာနိုင်ငံဘက်လူဦးရေ10သန်းလောက်ရှိတဲ့အထဲမှာ4ပုံ3ပုံဖြစ်တဲ့9သန်းခွဲလောက်ကလူနည်းစုမျိုးနွယ်ဖြစ်နေတဲ့ကိစ္စကြောင့်နိုင်ငံမဲ့ဖြစ်နေရကြောင်းအကျိုးဆက်အနေနဲ့အဲ့ဒီနိုင်ငံမဲ့တွေရဲ့သားသမီးတွေနဲ့သူတို့ကမွေးလာမဲ့မျိုးဆက်တွေဟာစိတ်ပြက်ဝမ်းနည်းပွဲအခြေအနေဇိုးတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့မစ္စတာဗရနက်စ်ကပြောပါတယ်နိုင်ငံတစ်ခုခုရဲ့နိုင်ငံသားမဟုတ်ဘူးဆိုရင်အဲ့ဒီလူတွေဟာလူဖြစ်နေပါလျက်အခွင့်အရေးပျောက်ဆုံးနေမှာဖြစ်ကြောင်းနိုင်ငံမဲ့ဖြစ်နေကြရတဲ့အိုးအိမ်ဆွန့်ခွာရွှေပြောင်းရသူတွေဒုက္ခတွေတွေနဲ့လူနည်းစုမျိုးနွယ်တွေဟာသူတို့အရေးကိစ္စကိုအစိုးရတွေကထည့်သွင်းစဉ်းစားလို့မရှိသလိုခွဲခြားဆက်ဆံတာခံရတယ်လို့သူကရှင်းပြပါတယ်။ဒါအပြင်နိုင်ငံသားမဟုတ်တဲ့အတွက်သူတို့နှင်နာတဲ့အခွင့်အရေးတွေအတွက်တင်ပြတောင်းဆိုပန်ခွင့်လည်းမရှိဘူးလို့ဆိုပါတယ်။နောက်ဆက်တွဲအဖြစ်သူတို့ရဲ့နောင်မျိုးဆက်တွေဟာဆင်းရဲဒုက္ခနဲ့အတူမျောလင့်ချက်ပျောက်ဆုံးနေသူတွေအဖြစ်ရှင်သန်နေရမှာဖြစ်ပြီးလူအများစုကလူအခွင့်အရေးလို့တိုက်တွန်းတောင်းဆိုနေတာနဲ့အညီဒီလက်တွေ့အခြေအနေကိုရင်ဆိုင်ဖြေရှင်းဖို့လိုကြောင်းMr. Varanus ကတိုက်တွန်းသွားပါတယ်ခင်ဗျာ
ယူရဲ့ဂျာတာပရီနေမနက်ခင်းအစီအစဉ်လေးကိုစက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုလည်းပြောပြချင်ပါတယ် EU ဥရောပသမဂ္ဂကနေဗီတိန်အနေနဲ့ဘာသဘောတူညီချက်မှမပါဘဲမတ်လ29ရက်မှာခွဲထုတ်ဖို့အဆိုကိုဗီတိန်လွှတ်တော်ကမတ်လ23ရက်ဗုဒ္ဓနေ့မှာပယ်ချလိုက်ပါတယ်။ဒါကြောင့် EU ကနေဗီတိန်နှုတ်ထွက်ရေးဆိုင်ငံ့မဲ့အဆိုကိုဒီကနေ့ဂျာတာပရီနေ့မှာမဲထပ်ခွဲကြရမှာဖြစ်ပါတယ်။ဝန်ကြီးချုပ်ထရီဇာမေကတော့လွှတ်တော်အမတ်တွေကြားသဘောတူညီမှုတစုံတရာမရရင်ဘာသဘောတူညီချက်မှမပါဘဲဗီတိန် EU ကနေဥရေကြောင်းအရမတ်လ29ရက်နေ့မှာထွက်ခွာရမယ့်ကိန်းစိုက်နေတယ်လို့သတိပေးလိုက်ပါတယ်။အပြည့်စုံကတော့ဒေါခင်မျိုးသက်ပြောပြမှာပါ။
EU ကနေဘာသဘောတူညီချက်မှမပါဘဲမတ်လ29ရက်နေ့မှာဗြိတိန်ကခွဲထွက်ဖို့အဆိုကိုဗြိတိန်လွှတ်တော်မှာဗိုလ်တပုနေကကန့်ကွက်မဲ320မဲထောက်ခံမဲ298မဲနဲ့ပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့တဲ့နောက်မှာဝန်ကြီးချုပ်ထရီဆာမေကလွှတ်တော်အမတ်တွေကိုအခုလိုတတိပေးလိုက်ပါတယ
်။ဒီနေ့မဲခွဲဆုံးဖြတ်မှုကနေ Brexit အတွက်သဘောတူညီမှုမရဘဲနှုတ်ထွက်မဲ့အဆိုကိုမဲအများစုနဲ့ကန့်ကွက်ပယ်ချခဲ့တာတွေ့ရပါတယ်။
ဒါပေမဲ့သဘောတူညီမှုတစုံတရာမရခင်သူ့ဘီဂျောင်းလှုပ်ထုံးလုံနေရမလနှစ်ဆက်ကူးရက်နေမှာဘာသဘောတူညီမှုမှမရပဲထွက်ပေးရမယ်အခြေအနေဆိုင်နိုင်ပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးအင်္ဂါနေ့ကနောက်ဆုံးတင်သွင်းခဲ့တဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်အမူအကြောင်းကိုဗြိတိန်လွှတ်တော်မှာအမှတ်တွေကတခဲနဲ့ပယ်ချခဲ့တဲ့အတွက်စေမကောင်းဖြစ်အက may quite be maro, not to a madrinine, which is yet they machine down when you don't make a chap that gave away.
The options before us are the same as they always have been. We could leave with the deal which this government has negotiated in the past 2 years.
Isn't it but the be which he ame land we got a year time pit party? So you are in a longer and nigga, he nine get a time. Bidding Iugani, no tremla. Damam ho, Dudia Jane, Gilunju, Sanda, Kaiwe, Jimbabi, Bidding Iugani, no tremla, Suda, Usinza Yamaba. Eddie Lu, Sanda, Kaiwe, Jimbai, no Iugani, Bidding, no Toyame, Alala, Luma, Pietuan, Nimari. Tazuin, Bidding, Lulune, Lodoja, Yonzi, Liza Mugu, Teku, Tigai, Nancy Bari.
By the water, you mum, you way, Iugani, Bidding, Quetre ego. When you don't make a gangwani rapture, Tanila Nigaro Tuha, Europa Commission, GK, Young Glock, Young Gane, EU Poe, Ireland, Britain Yopanga, Ireland, do it, Nisa Dago, Britain EU got Quatrabi now by, Seppi, Punta Sibu Dre, Ubri Jangya, Kanye, Jangle Jet, and Hinanke Rapture, Tin Hinamuga Jagger, the ball to Nijago, Lakambo, the Dom Madrigo, when you don't make a Inganima, Panjaki Bime. May quest home yama show ningabare. January La Runga Winjijo may perform, din twin kere, quetway the board to new season at Dre, Little Madriga, Lemakan Jadalu, Tugoba, a young Jim She so din twin kejaraba, a young Jim She so show ningabime, a coolo, Brexit at Dre, may quest home yamu naku, show ningare and noma, Winjijo mene, Duma Sura quest, some tapo chain dam below. And I can leave up body goes on. Jeremy Gobinga, Bill Jackie.
The Prime Minister has run down the clock, and the clock has been run out on her.
When you are a Joseph, you don't want to get it where two to let a ching up, they miss you all. DJ Maro to do you go where you jump up, you do re, throw it there, so you go, you eat it, dim me out, then, Bobby.
But the pony may quayama, the boat to you who may get it where. Tatia Jane may quest home Piamugo. Jeremy Nima, Duloma, Pippi, did a caro. EU Gunny, no trego, Sangam Boudre, may quaja mapsipari, the gallo, Sangam Bo, Sompia Kendo, the walk in him who dear Yaji Dre, Swinu Jane, two people, when you do me in Nine, Ubri Pia Tanja by Nazaya, Nangamon the second Nangam Powinle, EU Council in it, Ninaya mapsipari, when you do me, bigger at Nalarunga, can out and drink it, Brexit the board to Nijet Mujango, backstop a season or Koso Jabi, Daha. Britain and EU, Europa, Tamagaga, Quatrabi, now by Napeja, Gondwe, the Bordunija, the Mayamachin, Gonzi, Sisemo, Lulala, Sebi, Shineo, Britain and Galcon, Sigandrigo, EU, Dai, Lainame, a season, Pipari, Dago, EU got Betchage, Biran, now by the Bordunija, at the Yabu, Jan Lepian, Saint Josara, Pipari, Britain, Lodaga, D. Sogo, Lemakan, Durigale, Gondwe, Muara, Rigo, Apiwa, Tainchoamesa, EU ye sikandwe tai lou saung ya me paw so yi ni ja ga phit par de.
Token myo de tin pya ga da ba. BU American tan ye a season ni ne patat lo we ban chan pe jin de. Myama pi ga pe sa kan na ma de ta chin taung jin de so yin naw BU ye email lait sa ko sa yi ta nai ma de. burmese@buanews.com phit par de.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00အထိလိုင်းတို့မီတာ24 သုံးဆက်နှစ်နဲ့40ရူမှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနာရီကနေ9:00အထိတကြိမ်နေ့လယ်12:00နာရီကနေနေ့ခင်း1:00အထိတကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို့16 19 င်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
Thank you.
မြန်မာစံတော်ချိန်မနေ့6:28မိနစ်ခန့်စီစဉ်နေကိုမနေ့9:30အထိလိုင်းနံပါတ်39လေး40လေးဆက်ရှိအပြင်လိုင်းနံပါတ်190ကရောကျွန်တော်ရဲ့ VOA
ဥကျော်စံသားရဲ့မြန်မာအရေးတုံးတက်ချက်ကိုနားဆင်ရမှာဖြစ်တယ်လို့သူယုံကြည်ရကန္တတင်ဆက်တဲ့ခါမှာရောဆက်ဆက်မှာကျွန်တော်တို့ဆီကစဉ်သွားတဲ့ကြပါဆရာကြီးရောလက်ရှိရှိတဲ့ဆရာကြီးတွေမှာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုကြောက်သူတို့ကြပြားတွေစာပေကြီးနဲ့ရန်ကုန်မြို့ကကြပြားဆရာတော်စင်အုံးရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရမှာပါခင်ဗျာအခုတော့သတင်းပေးဖို့ချက်တ
ပိုင်းတွေကမတ်လ12ရက်နေ့ကဖမ်းဆီးလိုက်ပါတယ်။အခုလိုတရမွေရောက်လာကြတဲ့သူတွေကိုထိုင်းဆွေကအပြင်းထန်နှိမ်နှင်းနေပေမဲ့လူကုန်ကူးသူတွေနဲ့ဆက်သွယ်ပြီးတော့ဝင်ရောက်လာကြသူတွေနေစဉ်ရှိနေသေးပဲဖြစ်ကြောင်းထိုင်းချစ်ဆိုင်ဗီဒီယိုသတင်းတော့မအေးမှသတင်းပေးပို့တာပါ
။မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ချင်းနိုင်ခရိုင်မဲဆိုင်မြို့ဝင်းဖန်ခန့်ကလူမနေတော့တဲ့စားတောက်ဆိုင်အဟောင်းတစ်ခုရဲ့အခန်းတစ်ခုထဲမှာရှမ်းပြည်နယ်အတွင်းကနေဝင်ရောက်လာကြတဲ့တရားမဝင်မြန်မာနိုင်ငံသား30ဦးနေထိုင်နေတာကိုသတင်းရတာကြောင့်ထိုင်းရဲတပ်ဖွဲ့နဲ့နေကြောင်တက်တွေကပူပေါင်းပြီးဒီလ12ရက်နေ့မနေ့တနားကြီးမှာဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။အမျိုးသား18ဦးအမျိုးသမီး13ဦးဟာတာချီလိပ်ဘက်ကနေတနေ့တာနေဆက်ချက်ကျော်လက်မှတ်တွေလုပ်ပြီးလူကုန်ကူးပွဲစားတွေကခေါ်လာကြတာလို့ဆိုပါတယ်။ဒီနောက်မှာတော့ထိုင်းနိုင်ငံအတွင်းပိုင်းကိုဆက်သွားနိုင်ဖို့အတွက်လူကုန်ကူးတဲ့ပွဲစားတွေလာခေါ်တာကိုစောင့်နေခဲ့ကြတာပါ။ချင်းမန်အရောက်ဘတ်ငွေ 4,500 နဲ့ဘန်ကောက်မှာအလုပ်သွင်းပေးတဲ့အထိဆိုရင်တော့ဘတ်ငွေ 18,000 ထိပေးရကြောင်းဖမ်းဆီးခံရတဲ့အလုပ်သမားတွေကဝန်ခံထွက်ဆိုတယ်ဆိုပြီးထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်။2019ခုနှစ်ကစပြီးထိုင်းနိုင်ငံပိုင်းတွေကတရားမဝင်နေထိုင်နေသူတွေကိုအဖမ်းဆီးတဲ့ပုံများလာပြီးလက်ခံထားတဲ့ထိုင်းနိုင်ငံသားတွေပါအရေးယူမှုတွေလှုပ်လာတဲ့အတွက်လူမောင်ခိုသမားတွေဟာတရားမဝင်ဝင်ရောက်လာသူတွေကိုအဆောက်အဦပြက်တောရင်းလမ်းမဘေးနေရာတွေကိုတထောက်နာနေရာဖြစ်သုံးနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကတော့ဆက်ရှိနေသေးဖြစ်ပြီးဖမ်းဆီးခံရမှုတွေကလည်းမကြာခဏဆိုသလိုကြားနေရတာပါ။မလား12ရက်နေ့တနေ့တည်းမှာပဲခိုင်မြန်မာနယ်စပ်ပချုတ်ဂရင်ကန်ခရိုင်ကော်လာကျေးရွာနီတစ်တော်ထဲမှာလဲထိုင်းနိုင်ငံကိုဝင်ရောက်လာတဲ့တရားမဝင်မြန်မာနိုင်ငံသား12ဦးကိုနေကြားဆောင်စစ်တပ်နဲ့လာဝကအဖွဲ့ကဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံအတွင်းမှာကုန်စည်နှုန်းတွေမြင့်တက်ပြီးအလုပ်ကင်ရှာဖွေဖို့ခက်ခဲလာတာကြောင့်အိမ်ရောင်းချံပေါင်ပြီးထိုင်းနိုင်ငံမှာအလုပ်ကင်ရှာဖွေဖို့စွန့်စားရင်းနဲ့အခုလိုမျိုးလူကုန်ကူးခံရတာဖြစ်တယ်ဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့ရောင်ကြီးဦးအဖွဲ့ကဦးမိုးကျော်ကပြောပါတယ
်ကျွန်တော်တို့ထိုင်းမြန်မာနယ်စပ်ပေါ့နော်မေဆိုင်ဘက်မှာလည်းလူ30လောက်ကျွန်တော်မြန်မာဒီသား30လောက်လူသမားတွေမိတယ်ဖမ်းဆီးခံရတယ်တရားမဝင်ဝင်ရောက်လာမှုနဲ့ပြီးပြီဆိုလို့ရှိရင်ပကြွက်ဘက်မှာလည်း12ယောက်ပေါ့နော်ဖမ်းဆီးခံရတယ်အဲ့လိုဖမ်းဆီးခံရတဲ့40ယောက်မြန်မာပြည်နိုင်ငံသား40ယောက်က6နိုင်ငံနဲ့တရားမဝင်ဝင်ရောက်လာမှုနဲ့ဖမ်းဆီးခံရတဲ့တက်တနာကခုနိုင်ငံထဲမှာတကယ်ပဲစည်းရုံးမှုတည်ပြီးတော့အခြားနိုင်ငံမှာဟာလားအဲဘဝရည်ဒီရတဲ့တစုံတရာပြည်လိမ့်မယ်လို့ညွှန်လင့်ပြီးတော့အလုတ်တိုင်ရှောက်ဖို့ဝင်ရောက်လာတဲ့လူသမားတွေဖြစ်တယ်။ဒါကြောင့်မလို့တရားဝင်မှုရှိအောင်အခြားနိုင်ငံတွေကိုထွက်ခွာပြီးအလုတ်လုတ်တိုင်မဲ့ဟာလားအခြေအနေမျိုးဖြစ်အောင်ကိုယ့်နိုင်ငံနဲ့မှာပို့ပြီးအလုတ်တိုင်ခွန်လန်းနေဖြစ်ဖို့အစိုးရတာဝန်ရှိတဲ့အစိုးရတွေကနေအကောင့်တွေပေါ်ပြီးလို့လိုအပ်တယ်လို့ဒီလိုမျိုးပြောလို့ရပါတယ်ဗျာမ
။အခုဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့လူကုန်ကူးမှုတိုက်ချိတ်ရေးအဖွဲ့ကတာဝန်ရှိသူတွေကသူတို့ကိုစစ်ဆေးမေးမြန်းနေပြီးလူပွဲစားတွေရဲ့တင်းအချက်လက်တွေကိုမြန်မာအာဏာပိုင်တွေထံအသိပေးအကြောင်းကြားထားပြီးလူကုန်ကူးမှုပပျောက်ရေးကိုနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ကြဖို့လှုပ်ဆောင်နေတယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းနိုင်ငံအတွင်းမှာ2018ခုနှစ်တုန်းကတော့လူကုန်ကူးခံရသူ1000ထက်မနည်းကိုဖမ်းဆီးခဲ့ပြီး2019ခုနှစ်နှစ်စပိုင်းကစပြီးအခုချိန်ထိဖမ်းဆီးခံရသူတွေကတော့လူ300ထက်မနည်းရှိနေပြီဖြစ်ပါတယ်ရှင
်မြန်မာနေ့
ဖေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ချက်ယူဆချက်ဆောင်းပါးတွေကိုမူရင်းအာပုံပြက်ဒေါ်လလတန်းကတင်ပြထားပါတယ်
မြန်မာနဲ့ယူကရိန်းလက်နက်အရောင်းဝယ်သဘောတူစာချုပ်ရေးထိုးဆိုတဲ့ခေါင်းကြီးနဲ့ Asia Times မှာပဒုလနရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလူပါတယ်ယူကရိန်းကွန်ပဏီတစ်ခုနဲ့မြန်မာစစ်တပ်ဟာ APC လို့ခေါ်တဲ့တန်ကြားကားတွေထုတ်ဖို့နဲ့ Howitzer အမြောက်တွေထုတ်နိုင်တဲ့လက်နက်စစ်ရုံတရုံတိစောက်ဖို့ Pudwe Bodun Hudiago Lemma Yito Gejare Lu Yama Iavri website ga popya tajang sachi ta tabare. Tidringo sitaye online magazine pite Kagwe Blogma Patma Tintara Pibi Ukraine Company Pite The Great Export Import Company ga Eri Sayu ma atombubu sepi sine kriare patma a single posong bigabi pite lu tibu gabi Lenge Sayuha na taung sema sadin tolu nema pide lu suvare. Sayuma tolume ABC Tanja Gaga amusad rigaro. Shibita BDR for you amusad ripibi. Howitzer amyod rigaro. 2S1U amusad ripide lu suvare. Myamanangani ne BDR 3U amusa Tanja Gaga rigu. Na taung tongu nika Ukrainani where you get up pibi. ထောင်ဆက်ချောက်မှာရှမ်ပီနဲ့အရှေ့မြောက်ပိုင်းကိုကန်ဒေတာမှာတိုက်ခိုက်မှုတွင်ပထမဦးဆုံးသုံးခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစစ်စင်ရေးအတွင်းမြန်မာစစ်တပ်ဟာတရုတ်လို့ 92ရဲ့အရေးအတွက်ဝယ်ယူခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာ1990ခုနှစ်များနဲ့1990ခုနှစ်များကတရုတ်ထံကအဓိကဆက်လက်နဲ့ပစ္စည်းတွေကိုဝယ်ယူခဲ့ပေမဲ့မကြာသေးမီနှစ်တွေမှာတော့ဘေကျင်းအပေါ်အာကိုမှုပိုနယ်လာပြီးတခြားလက်နက်ဈေးကွက်ဒေသကဝယ်ယူခဲ့တယ်လို့ဆိုပါတယ်။1990ခုနှစ်များမှာမြန်မာစစ်တပ်ဟာအိန္ဒိယ၊
ဘယ်လာရုစ်နဲ့မြောက်ကိုရီးယားတို့ထံကလက်နက်တွေဝယ်ယူခဲ့ပြီးထိုစဉ်ကမြန်မာနိုင်ငံရဲ့လူအခွင့်အရေးကျွလွန်ချိုးဖောက်မှုတွေကြောင့်EU ဥရောပသမ္မဂနဲ့အမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်တဲ့ဒဏ်ခပိတ်ဆို့မှုကိုချမှတ်ထားတာလည်းဖြစ်တယ်လို့ဆုံးဖြတ်မှာဖော်ပြထားပါတယ်ရှင်။ကြဒရှင်များရှင် ရာရီကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုန်ဆုံးသွားပါပြီ။ရေလွတ်ရေလက်နဲ့မြေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစဉ်အဆက်စိုက်ပျိုးလုပ်ကင်ပိုင်ဆိုင်ရတဲ့နေရာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံ
ာတွေကို VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးတာပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒါမဲ့စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခနော်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချပါပ
ါ။ဒီကိမ်းနဲ့တင်ပြမယ် ATM အတုံးကတော့
Rings a bell
ဖြစ်ပါတယ်။စာလုံးပေါင်းက R I N G S Rings ကတီတာ A ကတခုBELL bell ကခေါင်းလောင်းဆိုတော့ Squire Crew ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ခေါင်းလောင်းကိုတီးတာပေါ့ခေါင်းလောင်းဆိုတာကတော့ဘုရားရှိခိုးကျောင်းတွေကျောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တစ်ခုခုအရေးကြီးတဲ့အခါသမယကိုနှိုးဆော်ဖို့အဝေးမှနေတာတောင်အလုံးကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာသောတာရှင်များအတိပဲဖြစ်ပါလေသွန်ထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်ချက်စိခေါင်းလောင်းပဲဖြစ်ဖြစ်ပေါ့ဒီတော့နိုင်ရင်ရှိတော်မှာအချိန်ကြပြီးအခါနာစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လေခေါင်းလောင်းတန်ကြရင်လူတွေကိုတစ်ခုခုသတိပေးရရောက်စီပါလေ ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တစ်ခုခုကိုသွားသတိရစေတာအမှတ်ရစေတာတည်တလို့လို့ခံစားရတာမျိုးကိုရည်ညွှန်းပြောဆိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't remember meeting her before but the name Susan Rice rings a bell
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မမှတ်မိဘူးဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့အသေးပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't remember meeting her before but the name Susan Rice rings a bell
တခုခုကိုကြားရတော့သတိရစေတယ်အမှတ်ရစေတယ်မှတ်မိစေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
rings a bell
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းရဲ့ EDM အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့ဦးကျွန်းစံသာရဲ့မြန်မာအရေးလေ့လာသုံးသပ်ချက်မှာတနေ့တခြားဆိုးရွားလာနေတဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးမမောင်စိုးနဲ့ဆွေးနွေးထားပါတယ
်ဦးမမောင်စိုးခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့ရခိုင်ပြည်နယ်ခြေနေနဲ့ပတ်သက်ပါတယ်။ရခိုင်ပြည်နယ်မှာအခုလောလောဆယ်တာအေးနဲ့မြန်မာအစိုးရစစ်တပ်နဲ့တိုက်ပွဲတွေဟာတော်လေးပြင်းထန်လာတယ်။ဒေသခံတွေစစ်ဘေးဒုက္ခတွေတွေပေါ့စစ်ကြောင်းထွက်ပြေးရတဲ့လူတွေသိမ်းများလာတယ်။တကယ်တမ်းစစ်ဆိုတာကတော့နိုင်ငံရေးပြဿနာမပြေလည်တဲ့အခါထပ်ပြီးတော့တိုက်ကြတယ်လို့ပြောကြပါတယ်။သို့တော်လည်းပဲစစ်နဲ့ဖြစ်ရှင်းလို့လည်းပဲနိုင်ငံရေးပြဿနာဟာပြေလည်သွားတယ်လို့တစ်ခါမှမရှိခဲ့ဘူးပါဘူး။အထူးသဖြင့်မြန်မာနိုင်ငံသမိုင်းမှာဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးနည်းဖြည့်ရှင်းနိုင်တဲ့အလားအလာများဥမာပုံစိုးစဉ်းစားမိပါလားကျွန်တော်ဒီကနေ့တောင်ဆွေးနွေးကြည့်ပါမယ
်လုံးလုံးစေကျွန်တော်တို့တွေ့ရတဲ့ပြဿနာပါတယ်ဆိုတိုင်းရင်းသားတွေခွေးကြီးနဲ့ပတ်သက်တဲ့ပြဿနာပေါ့နော်ကျွန်တော်တို့ဘဝပြည့်ပြောင်းစုလို့ပြောတယ်တန်းတစ်လျှောက်လုံးတပီတောင်ခဏပဲကြည့်သုံးပါလေလို့တိုင်းရင်းသားတွေကဆွဆွဲတာရှိတယ်အဲ့ဒါဖက်ကလည်းပဲတိုင်းတိုင်းရင်းနဲ့ပတ်သက်ပြီးခွင့်ရီးဘာရသလဲလို့2008အချိန်ဥပဒေမှာပြောရင်လေအဲလောလောဆယ်မှာဘာမှမရသေးဘူးဆိုတာမျိုးရှိတယ်။အဲ့တော့တိုင်းရင်းသားတွေမှာဖြစ်နေတဲ့ပြဿနာကဘာဖြစ်လဲဆိုတော့လက်နဲ့မရှိရင်လူရမွေဘူးလက်နဲ့မရှိရင်ငါတို့ဖက်မလုပ်ဘူးလက်နဲ့မရှိရင်ငါတို့စကားထည့်ပြောဘူးလက်နဲ့မရှိရင်ငါတို့မဆွေးနွေးဘူးဆိုတဲ့အမြင်ကတိုင်းရင်းသားတွေမှာလက်နဲ့ဆက်ဆိုင်ဝင်တယ်အဲ့တော့သူတို့အနေနဲ့လက်နဲ့ကြိုက်ပါတာငါတို့ဒန်းလူကြီးကိုဆွနေလိမ့်မယ်ဆိုတော့လက်နဲ့ကြိုက်ပြီးတော့တကယ်တော့နာဖြစ်ရှင်းနိုင်တာမဖြစ်ရှင်းနိုင်တာဒါပြဿနာတစ်ခုပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်တစ်ချက်မေးချင်ပါတယ်ဒီမှာကြားဖြတ်ပြီးတော့ဆိုတော့ဒီလိုလက်နဲ့ကြိုက်မှလူရစင်ချင်းခံရတယ်ဆိုတဲ့ကိစ္စဟာတိုင်းရင်းသားတွေရဲ့အထင်မြင်ချက်သက်သက်လား perception သက်သက်လား reality လားဆိုတာကိုကျွန်တော်သုံးသပ်စေချင်ပါတယ်တကယ်ပဲအဲ့လိုဖြစ်နေသလား
အဲ့တော့လက်တွေ့တယ်လက်တွေ့ပါဗျာလက်တွေ့ပါလက်တွေ့မှာဆိုတော့ရခိုင်ကိ issue ပြောမယ်ဆိုရခိုင်မှာတိုင်းသားပါတီ PNP 2010မှာလည်းနိုင်တယ်2015မှာလည်းနိုင်တယ်ပြည်နယ်မှာလည်းအများစုရတယ်သို့တော့ပြည်နယ်အစိုးရတင်မြှောက်ခွင့်လည်းမရှိဘူးပြည်နယ်လွှတ်တော်ရေးချုပ်ကလည်းဘာမှမရှိဘူးပြည်နယ်အစိုးရဆိုတာကိုလည်းဘူဝတိုက်ခန့်နေဒါပေမဲ့တိုက်ခန့်တဲ့ပြည်နယ်အစိုးရဒီပြည်နယ်ပဲဒီ budget ခွင့်မှာနည်းနည်းလေးပဲရတယ်ဒီလိုအနေထားအောက်မှာလက်တွေ့ဒီတရားဝင်ရွေးကောက်ပွဲနီလန်းနဲ့တွားရင်ဘာမှမရဘူးလို့အထူးသဖြင့်လူငယ်တွေကမြင်နေကြတဲ့ပြဿနာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လည်းပဲမရဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့တကယ်လည်းမရပါဘူ
းအဲ့တော့
မှမရဘူးရ
တချို့အဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့တချို့ကဆော့ကတက်တယ်ပြည်နယ်တွေကဖွံ့ဖြိုးတိုးတက်မှုအရင်နေကွေနောက်ကျပြီးတော့ဘာမှသူတို့ပြည်နယ်တွေလုပ်ပြတာမရှိဘူးဆိုတဲ့ခံစားချက်ကိုလည်းပဲပြောကြပါတယ်တချို့ကအဲ့ဒါကိုဘယ်လိုဆော့ရတဲ့ဆိုပြည်နယ်တွေမကဘူးဒီလိုဆင်းရဲနှမမှုတက်နာကိုခံရတာတပြည်လုံးခံရတာပဲပြည်ထောင်စုတစ်ခုလုံးခံရတာပဲပြည်နယ်တစ်ခုရက်ကွက်ပြီးတော့စိတ်ဆိုးစရာမဟုတ်ဘူးလို့လည်းပြောကြပါတယ်အဲ့ဒီကိစ္စကိုဘာပြောချင်ပါလဲ
အဲ့ဒါကတော့ဗျာအတော့ဂျီဘူကပြောတာဖြစ်တယ်ဗျာလက်တွေ့ကျတော့အဲ့လိုမဟုတ်ဘူးဥမာဆိုတော့ပြည်နယ်တွေမှာဆင်းမှုနှိမ့်ကြတယ်ပြည်မဟိုဒန်းလူနှိမ့်ကြတယ်ဆိုရင်ဥမာဆိုတော့ရခိုင် issue တစ်ခုတည်းပြောမယ်ဆိုရင်ရခိုင်မှာဒီကျွန်တော်တို့ဖြတ်စင်ပြီပေါ့နော်ဒီ National Grid ရောက်တာ2015ရောက်တာ48ခုနှစ်လွတ်လပ်ရေးရပြီ2015မှာရောက်တာကျွန်တော်တို့ National Grid ရောက်နေတာပြည်မမှာကြာကြီးရောက်နေတာပါနောက်ပြီးတော့ကျွန်တော်တို့အစီအရေးဆုံးပြည်နယ်ကချင်းပထမရခိုင်ဒုတိယပါဘာတူကွဲပြားမှုတွေရှိပါတယ်ဒါကိုတွားပြီးတော့တန်းကြီးလို့မရဘူးလို့ထင်ပါတယ်
ူမဆိုးစောစောကထောက်ပြခဲ့တဲ့ဒီလက်နက်ကင်မှလူရသွင်းချင်းခံရတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ကိစ္စကိုကျွန်တော်အဖြေရှာကြဖို့ဆိုရင်စောစောကဒီကောက်ပွဲမှာနိုင်တော်လဲပဲအဆူအဖွဲ့ကမရဘူးပြီးမှကြီးစုထားတဲ့စသဖြင့်ပါတယ်အခုဖွဲ့စည်းပုံပြင်ဆင်မယ်ဆိုတဲ့အထက်မှာအဲ့ကိစ္စဟာပြင်ဆင်နိုင်တဲ့အလားအလာရှိတယ်လို့လည်းတချို့ကပြောနေကြပါတယ်အဲ့ကိစ္စများပြင်ဆင်လိုက်ရင်ဆိုလိုတဲ့ဘာကရွေးကောက်ခံရတဲ့ပြည်နယ်ရဲ့ထွတ်တော်ကူစလေတွေကသူတို့ဆန္ဒအတိုင်းအုပ်ချုပ်ရေးကိုစီမံခန့်ခွဲခြင်းရှိလာရဆိုရင်အခြေအနေကောင်းလာနိုင်တယ်ထင်ပါလ
ားအဲအခုပြောနေတာပုံမှန်16ကိုပြောကြတာပေါ့ဗျာဒါပေမဲ့ပုံမှန်16တခုတည်းတော့ပြင်လို့မရဘူးတင်းနေတော့မပြီးတော့ဘူးထင်ပါတယ်တိုင်းရင်းသားခွင့်ရေးကဒီလွတ်တော်ကနေပြီးတော့ဒီသူတို့အစိုးရဖွဲ့ခွင့်နေမဟုတ်ဘူးအဲ့အစိုးရရဲ့လုပ်ငန်းကဘာတွေရှိတယ်လဲဘတ်ဂျက်ဘာတွေရှိတယ်လဲဒါပြည်နယ်လွတ်တော်မှာဘယ်လောက်ထိအခုဒီကဆန်းမရှိလဲဆိုနောက်ဆက်တဲ့ပြဿနာရင်အများကြီးပါတခုတည်းပြင်ုံနဲ့တော့မရနိုင်ပါဘူးအဲဒါပြင်ရင်တော့တစ်စုံလုံးပြင်ုံဖို့လိုအပ်ပါတယ်နောက်အခြေခံဥပဒေပြည်စည်းမှာကျွန်တော်နေနေခေါင်းပေးဖို့လိုအပ်တာကတော့လက်ရှိအခြေမှာဒီတိုင်းမှာဂန်းတူကြီးကိုပိုင်အုပ်ချုပ်ရေးနဲ့တက်တဲ့ပြဿနာကိုတော့ကျွန်တော်တို့ခေါင်းပေးပြီးပြင်မှပါလေကျွန်တော်တို့ဒီနေ့ပြည်တွင်းစစ်ကြောင်အောင်ဖြည့်ရှင်းနိုင်လိမ့်မယ်လို့ထင်ပါတယ်
ဒီဟာကိုဖြည့်ရှင်းနိုင်လို့အဲ့လိုနှစ်ဖက်အယူဆတွေကိုညှိနှိုင်းမျိုးကသူတို့အချင်းချင်းတွဲဆုံဆွေးနွေးမှုနဲ့တန်းညှိလို့ရမှာပေါ့ခင်ဗျာဒီလိုတိုက်နေလို့ပဲဖြစ်မလဲအဲ့တော့ဒီတိုက်ပွဲတွေရက်ပြီးတော့အဲ့ဒီတွဲဆုံဆွေးနွေးပွဲဖြစ်လာနိုင်မဲ့ဆွေးနွေးပွဲကိုနှစ်ဖက်လုံးဂျန်တူရောက်နိုင်မဲ့နည်းလမ်းကိုရှိပါလားခင်ဗျာ
လုံးလုံးတယ်မှာကတော့ဆွေးနွေးပွဲကိုဂျန်တူရောက်နိုင်မှုကတော့အချောင်းဝင်ဆက်ဆက်တူတွေဘုကတော့အပြိုးရေးကြည့်တယ်ကြာဘောက်ဆိုတော့ဒီစနေမှာပါတဲ့ဘယ်အလုံးကတော့လောလောဆယ်ကိုမှုသူ့မှုဆုတ်ကန်ထားတဲ့ချိန်မှာစနေရောက်ပွဲရောက်ဖို့တော့ခက်ခဲနေတယ်။အဲ့တော့ဂျောင်းဝင်စစ်စက်ညီနိုင်နေနိုင်တဲ့သူတွေရှိမှသာလေစနေဘုတ်ကိုမင်းများဆန်းဆန်းရောက်မယ်လို့ထင်ပါတယ်။လက်ရှိအခြေအနေမှာလည်းပဲကုလသမဂ္ဂနဲ့ဒီအနောက်အုပ်စုပါဝင်ပတ်သက်မှုတွေရှိနေတဲ့သူရဲ့ဂျောင်းဝင်ကနိုင်တဲ့အခက်ခဲနဲ့ပတ်ပြီးအစိုးရနဲ့တမလို့ပဲကလက်ခံမှုအားနည်းနေတယ်။အဲ့ဒါကြောင့်မလို့လောလောဆယ်မှာတော့တိကျတဲ့ဂျောင်းဝင်နိုင်မှုကအေးပါနေတာကိုတွေ့ရပါလေ
ဟုတ်ကဲ့တရုတ်ကဘာဖြစ်လို့အခုအချိန်ထိသွန်းသားမပြောသေးဘူးလဲဆိုတာလည်းပဲစိတ်ဝင်စားဖို့သိကောင်းပါတယ်သူတို့ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်ပတ်သက်နေတဲ့ခိုင်ဒေတာဟာအထူးသဖြင့်သူတို့စီးပွားရေးမဟာဗျူဟာစသဖြင့်သိအရေးကြီးတဲ့ဒေတာလည်းဖြစ်နေတယ်နှစ်ဖက်လုံးကိုလည်းသူတို့ပြောနိုင်တဲ့အနေအထားလို့လူတိုင်းကသုံးသပ်ကြရဲ့ဇာနဲ့ဘာဖြစ်လို့တရုတ်ကအခုထိလက်နှင်းနေရတယ်လဲလို့စဉ်းစားမိပါတယ်ဥမာဆို
နောက်ပြစလုံးကိုပြောနိုင်လောက်တယ်ဆိုတာကတော့တချို့ကလည်းတည်ပြောရင်အားလုံးတော့နားဆောင်တာတော့မဟုတ်ဘူးထင်ပါတယ်။တက်ပဲဖြစ်ဖြစ်ဗာကြီးအစိုးရပဲဖြစ်အေးပဲဖြစ်ဖြစ်ပေါ့တည်ပြောပြအားလုံးတော့နားမဆောင်နိုင်တော့ဘူးထင်ပါတယ်။အဲ तू ကတော့ကြောင်းဝင်နှိမ့်နိုင်တော့လည်းအဆင်မရှိပါပဲ။နောက်တစ်ခုကတော့ရခိုင်ဘက်မှာဖြစ်နေပြဿနာတော့တည်ုပ်လက်နှမ်းမိဘူးကတော့နည်းနည်းခင်းရင်ပါလေ။အဲဒီရခိုင်ဘက်မှာချမ်းမှာရောက်သွားရင်တော့တခြားနိုင်ငံတွေရဲ့လက်လန်းမိနိုင်တဲ့အတိုင်းအစလည်းရှိမယ်လို့ထင်ပါတယ်။
ဘသူရင်းများဖြစ်နိုင်မယ်ထင်ပါလေတကယ်လို့တရုတ်ကဂျာဝင်စစ်စားနိုင်တော့လည်းပဲအတင်းဆွဲခေါ်လို့တော့မရဘူးပေါ့လေစပြီးတော့သူတို့က initiative လို့ကမျိုးထင်တာပဲကျွန်တော်ကတော့ဒါပေမဲ့တခြားလူတွေလည်းဆိုရင်ဘသူ့ကိုများစဉ်းစားမိပါလိမ့်မယ်ဆို
ကျွန်တော်တော့အိန္ဒိယကိုစဉ်းစားမိပါလေခင်ဗျအိန္ဒိယအနေနဲ့လည်းရှေ့လျှောက်တော့မြောက်ညင်းညင်းရေးမှာတော့အိန္ဒိယနဲ့ဂျပန်ပါဝင်လာနိုင်မှုကိုတော့ကျွန်တော်စောင့်ကြည့်ဖို့လိုအပ်မယ်လို့ထင်ပါ
ဆိုတော့ကျွန်တော်ဒီညမေးချင်တာတရုတ်တိုက်ပါမလားဆိုတော့ကပြောခဲ့တဲ့အနောက်နိုင်ငံတွေရဲ့အခန့်ကဏ္ဍကတော့တရုတ်ကပေါ်ပေါ်ထင်ထင်ပဲပြောထားတာတွေ့ရပါတယ်အရှင်းမြောက်ဒေတာကိုဆိုရင်အမေရိကန်သံမတ်သွားတာတော့မကြိုက်ဘူးဆိုပြီးတော့တရုတ်ကပုံမှန်လင်းပြောတာမျိုးတွေတောင်ကြားခဲ့ရပါတယ်ဆိုတော့အိန္ဒိယတို့ဂျပန်တို့ကြတော့တရုတ်ကလက်ခံနိုင်မယ်ထင်ပါလား
အဲ့ဒါကတရုတ်ကလက်ခံတယ်လက်မခံတယ်နဲ့မဆိုင်ဘူးကြာကျွန်တော်တို့ဥမာဆိုတော့တရုတ်ကဟိုကဆရာတော်ကလို့ကအမေရိကန်သံမတ်ကိုနှက်သက်သွားတာမကြိုက်ဘူးပါညာဒါတရုတ်ရဲ့သဘောတော့ပါတကယ်တော့ဝင်လို့မရအဲ့ဒါကြောင့်မဟုတ်ဘူးကြာဘာဒီအတောင်းနဲ့ကုလသမဂ္ဂဂျာဝင်လို့မရတာတရုတ်ကကန့်ကွက်နေလို့မဟုတ်ပါဘူးဒီဘင်္ဂလားဒေ့ရှ်မွတ်စလင်ပြဿနာကြောင့်မှာဒီခိုင်ကြီးမြဝိုင်းမွတ်စလင်ပြဿနာမှာကုလသမဂ္ဂနဲ့နောက်ကရက်တည်မှုကြောင့်ဝင်လို့မရတာပါတရုတ်ရဲ့ရက်တည်မှုကြောင့်လို့တော့ကျွန်တော်မထင်ပါဘူးခင်ဗ
ျနောက်တစ်ခုကကျွန်တော်ပြန်ပြီးတော့တောက်ချင်တာကတော့အဲလက်နက်ကင်နဲ့ဆိုတဲ့ကိစ္စမြန်မာနိုင်ငံရဲ့နိုင်ငံရေးဆွေးနွေးပွဲမှာနိုင်ငံကမှလည်းဖြစ်ကောင်းဖြစ်မှာပါဆွေးနွေးပွဲခေါ်ရဆိုကြအပေါ်စီကနေပြီးတော့ဆွေးနွေးကျင်တယ်ဆိုတော့ mentality ပေါ့လေအဲ့လို attitude အဲ့လိုသဘောထားမျိုးလည်းရှိတတ်တယ်ထင်ပါတယ်စီရင်အားနဲ့အပေါ်စီကတာနေမှသာလျှင်ဆွေးနွေးပွဲမှာဈေးဆင်းရင်ငါတို့တာမယ်ဆိုတော့အယူဆများရှိနေရသလားဆိုတာလည်းစဉ်းစားမိပါတယ်ဥမုံဆိုပဲလို
့ဟုတ်ကဲ့ရှိတယ်ခင်ဗျအဲ့ဒါကတော့ကျွန်တော်တို့လက်ရှိဆွေးနွေးပွဲမှာတော့အဲ့ဒီပြဿနာကြောင့်ငွေငွေရှင်ဘွဲကိုမရောက်တဲ့ပြဿနာဖြစ်နေတာ ပန်စီပဲထိုးထိုးဘာလို့ဆိုထိုးထိုးကျွန်တော်တို့ကိုယ့်ဘက်ကအသာကြီးယူမယ်ဆိုတဲ့အယူဆကကြီးကြီးမားမားရှိနေတဲ့အတွက်ကြောင့်မလို့ဘူးနေဒီနေ့အထိကျွန်တော်တို့ကနိုင်ငံဆွေးနွေးပွဲကိုမရောက်တာဖြစ်ပါတယ်။ဒါမှမဟုတ်ဗမာပြည်နိုင်ငံရေးလက်နက်ကိုင်ဖွဲ့စည်းတွေပဲဖြစ်ဖြစ်အစိုးရဖြစ်တပ်မတော်ဖြစ်ဖြစ်အားလုံးကအခုမှတစ်ခုအကျက်တဲနဲ့ရင်ဆိုင်နေရတဲ့အနေအထားမျိုးဖြစ်တဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့ကဆွေးနွေးဖြစ်ခြင်းနဲ့လမ်းတော့မလွဲမသွေလျှော့အလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်အဲဆွေးနွေးဖြစ်ခြင်းမဲ့လမ်းကိုကျွန်တော်တို့ပြန်ပြီးတော့ကောက်ရရင်တင်နေတုံးစားတဲ့ဘာပြင်းဘာလို့သိနေဆိုတော့ကျွန်တော်စဉ်းစားကြအောင်ပါခင်ဗျာပထမဆုံးလုတ်သိတာကပေါ်စည်းကနေပြီးတော့ဈေးစင်နိုင်မှဆွေးနွေးမယ်ဆိုတော့စိတ်ဓာတ်ကိုအရင်ပြင်ဖို့လိုသလားသူတို့မဟုတ်ကြဝင်စဉ်းစားမဲ့လူတွေကလွန်းမြန်ဟိုဘက်ဒီဘက်သွားပြီးညှိနှိုင်းပေးဖို့လိုသလားစသဖြင့်နည်းနည်းစဉ်းစားကြည့်ရအောင်ခင်ဗျာ
ကျွန်တော်အမြင်ကတော့လုံးလုံးစေမှာလက်နဲ့ကြိုက်တဲ့ဘွေးကိုရက်ပြီးဆွေးနွေးပွဲကိုသွားဖို့အရေးကြီးပါတယ်လုံးလုံးတိုင်းတပွေးကိုရက်ပြီးတော့ဆွေးနွေးပွဲကိုသွားမယ်ဆိုလို့ရှိလို့ရှိရင်လုံးလုံးရဲ့ရှိနေတဲ့အခြေအနေကိုအတိအမှတ်ပြုပြီးအဲ့ဒီအတိအမှတ်ပြုတဲ့အချိန်မှာအကုန်လုံးပြည့်ရလိုက်ဖို့ပဲအဲ့ဒါပြီးနိုင်ငံရေးဆွေးနွေးပွဲကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကဘာဆိုတာဆက်သွားမယ်ဆိုကျွန်တော်တို့ကညှိနှိုင်းလို့ရနိုင်တဲ့အခြေအနေရှိပါတယ်နိုင်ငံရေးဆွေးနွေးပွဲကိုမရောက်ရင်ဘာမှဆွေးနွေးလို့မရဘူးဘာမှဖြစ်ချင်းလို့မရဘူးပြင်နေပါလိမ့
်ဟုတ်ကဲ့ခက်တာအခုတက်မတော်ဘက်ကသူတို့တစ်ဖက်သက်အပြည့်အစုံရေးလေလာလာလေလာခွဲလာကျင်ညာတာတော့မှပဲဒါသနတ်သမီးတုံလုံးကြားနေရုံဖြစ်နေပါတယ်ဆိုတော့လက်တွေ့ဖြစ်လာဖို့ကတော့ဘလောက်နှိစက်မဲ့ထင်ပါလိုက်တစ်နှစ်နှစ်နှစ်စသဖြင့်ကလာအတွင်းမှာဖြစ်လာနိုင်ပါသလားဘာကြောင့်လဲဆိုတော့ဒီတိုက်ပွဲတွေကအတွန်းစီလာလေပြည်သူလူထုနစ်နာလေတိုင်းပြည်အတွက်အဆိုးဘက်ကိုဥရီသွားလေလို့ပဲကျွန်တော်စဉ်းစားမိပါတယ
်ကျွန်တော်ကတော့တရုတ်ကိုစဉ်းစားကြည့်နေတယ်ဗျနော်ဆရာတို့လည်းသိနေတာပဲတရုတ်ကအိုယိုဝါနဲ့စီးပွားရေးအကျိုးစီးပွားရေးဘာမှအများကြီးရှိနေတာတရုတ်ကအခုဂျောင်းဝင်ညီနေတဲ့နေရာမှာဆရာကလည်းပြောသလိုဘာကြောင့်မတွန်းတွန်းတက်တက်မပြောကြလဲဆိုတဲ့မေးခွန်းကိုကျွန်တော်လည်းမေးနေတာပဲဒါပေမဲ့သူကအချိန်တစ်ခုကြာလာတဲ့အချိန်မှာသူ့ရဲ့စီးပွားရေးအကျိုးစီးပွားရေးအကောင့်ထဲပေါ်ခြင်းတဲ့အခါမှာရောသူလိုချင်တဲ့ပုံစံသွင်းမလာနိုင်ဘူးလားတွန်းတွန်းတက်တက်လုံးမလာနိုင်ဘူးလားဆိုတာလည်းကျွန်တော်စဉ်းစားနေပါတယ်
ကူကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်ဖြစ်ပါရယ်ခင်ဗျာအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်ပါပြီခုတစ်ပတ်အစီအစဉ်မှာတော့ကဗျာဆရာတော်စင်အောင်ကသူပါရီယုံကြည်တယ်လဲဆိုတာကိုမျှဝေထားပါတယ်မမိုးဖြူစီစဉ်တင်ဆက်တာပါ
ကျွန်တော်ကတော့ကဗျာဆရာတယောက်ဖြစ်နေကျွန်တော်တို့မြန်မာနိုင်ငံမူဒီလမ်းကြောင်းပေါ်တွားနေတဲ့အချိန်မှာသာပြီးကဗျာဒီကိုပြည်သူလူထုနဲ့တက္ကီနိုင်ငံရေးတော်တွေနဲ့လူတွေအဲ့တော့သူရည်အလုံးကြီးတဲ့ပို့ပြီးတော့စိတ်ဝင်စားစီစဉ်နေပေါ့ဆက်ဆက်ဆက်မှာကျွန်တော်တို့ဆရာရဆရာကြီးကိုယ်ရင်သွားတဲ့ကဗျာဆရာကြီးရောလက်ရှိရှိနေတဲ့ဆရာကြီးရောမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုကြောက်သူတို့ကဗျာတွေစာပေပြီးနဲ့ရေးဖွဲကြတယ်တနိုင်ငံတွေကလည်းသူပါဝင်လှုပ်ဆောင်ခဲ့ကြတယ်အဲ့တော့ဒီနေ့ဒီဘက်ခင်မှာမြန်မာနိုင်ငံမှာစာပေဖတ်မှုကံတော့ကြောက်နေတယ်လို့မီဒီယာတွေသူတည်နာပညာရှင်တွေအားလုံးကကြောက်နေကြတယ်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကိုနိုင်စာပြီးတံမိုးထားဖို့ကြောက်နေတဲ့အချိန်မှာတစ်ဖက်ကဒီလူတွေမှာစာထားနေနေရာကိုကျွန်တော်တွေ့ရတယ်အဲ့တော့နိုင်ငံတကာနိုင်ငံကိုပိုင်အပြည့်အဝကိုပိုင်ဆုံးဖြတ်နိုင်စွမ်းရှိဖို့ဆိုတာစာပေကအများကြီးထောက်ကူပြုပေးလိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါကကျွန်တော်ဒူရဲယူဆချက်ဖြစ်ပါတယ်။အဲ့တော့ဒီနေ့ခင်မာလူကြီးတန်း50ပဲထားပါတော့ကျွန်တော်တို့မြန်မာနိုင်ငံမှာစာအုပ်ကျောင်းကတော့အရန်နေနေပါကျောင်းရဲ့စာအုပ်တွေဆိုရင်ယာကနန်းထောင်ဝင်နေမယ်ဒါတကယ်တော့ကျွန်တော်တို့တိုင်းပြည်နာကတ်အတွက်ရင်းလေးတရားကိစ္စအတစ်ခုပေါ့အဲတစ်ခါကကြည့်ရင်လည်းစာပေဒီကားတဲ့လူတွေနဲ့စာဖတ်တဲ့လူတွေကမှအချို့ချို့သောဆက်သွယ်မှုတွေရှိနေတယ်နဲ့တကယ်တကယ်ကျွန်တော်တို့နိုင်ငံမှာစာပေနဲ့စာဖတ်သူရဲ့ဟောဟာချက်ကကြီးမားနေပါတယ်အဓိကကတော့ကျွန်တော်တို့စာကြည့်တိုက်ပြီးမှာစာဖတ်သူအားနေနေတယ်ဆိုတော့သ ချက်ကိုတွေ့ရပါတယ်ကျွန်တော်တို့ဘုဘက်ကအားကြီးတဲ့ဒီမှာအများပြားလူငယ်တွေစာခတ်ကြတယ်ဒီဘက်ကမှာတော့အကြောင်းအမျိုးမျိုးကြောင့်စာမဖတ်နိုင်ကြအောင်စာခတ်ကြအောင်အဲ့ဒီဟာကျွန်တော်တို့စာပေလောကအတွက်အရေးကြီးတဲ့အချက်တစ်ခုလို့ကျွန်တော်ထင်ပါတယ်အဲ့နိုင်ငံတော်ကအဓိကပေါ့ပြန်ကြားရေးဆိုတဲ့အမှုလက်ရှိကျွန်တော်တို့ဒီမှာရှိနေတဲ့ပြန်ကြားရေးဌာနကစာကြည့်ရည်ဒီဖွင့်ပြီးတိုးတက်လာအောင်ကိုယ်နေရစာပေပွဲတော်တွေလုပ်နေတယ်ဒါနဲ့တစ်ဆက်မှာကလည်းစာပေဖတ်သူကအရေးအတွက်ရန်နေတယ်အဲ့တော့ကျွန်တော်ဘယ်ဆရာတယောက်နေနဲ့စာဖတ်သူတယောက်အနေနဲ့ပြောချင်တာကတော့စာဖတ်ဖို့အတွက်ကိုကျွန်တော်တို့နိုင်ငံတော်ကအများကြီးတန်ဖိုးပေးရမယ်လို့ကျွန်တော်ယူဆပါတယ်စာဖတ်ဖို့ဆိုတဲ့ဟာကနိုင်ငံတော်ကလုပ်ပြီးမှကူညီပေးမှရမယ့်အပိုင်းကြီးအများကြီးရှိတယ်ဆိုတာကိုပြည်သားကြီးဌာနကတောင်းရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်ကကူညီပေးဖို့ကျွန်တော်အနေနဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရကဏ္ဍဖြစ်ပါတယ်ခင်ဗျာ PO ရဲ့ကြာသာပတိနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုဦးကျော်စံသားကတစ်လက်ပြောပြပေးမှာပါ
American လို့ Boeing 737မျိုးစားဂျက်လိန်ယာဉ်တွေပြင်သစ်မှုကိုရပ်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်Ethiopia နိုင်ငံ Addis Ababa မြို့တော်မှာမကြာသေးမီကပြက်ကြလို့လူပေါင်း159ဦးသေဆုံးခဲ့ရပြီးတော့ဒီဂျက်လင်ယင်မျိုးပြန်လည်မှုကိုရပ်ဆိုင်တဲ့အထင်ကြီးနိုင်ငံတွေထဲမှာအမေရိကဟာနောက်ဆုံးနိုင်ငံဖြစ်ပါတယ်။ Boeing Company ဟာအင်မတန်ကောင်းမွန်တဲ့ company တစ်ခုဖြစ်ပေမဲ့လူတွေရဲ့အသက်လုံခြုံမှုကထိတ်တန့်အရေးကြီးဖြစ်တယ်လို့သမ္မတ Trump ကဆိုပါတယ်။ Ethiopia လေကြောင်းခရီးစဉ်အမှတ်302မပြတ်ကြခင်လေယာဉ်မှုသတင်းပို့ခဲ့တဲ့ပြဿနာမျိုးကိုမကြာသေးမီလပိုင်းအတွင်းအမေရိကန်လေယာဉ်မှုတွေနဲ့၅ချိန်မကသတင်းပို့ခဲ့ကြတာဖြစ်တယ်လို့သိရပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာနောက်ဆုံးခြေကုပ်ယူထားတဲ့ IS တိုက်ခိုက်ရေးသမားတွေကအမေရိကန်ကျောင်းလောက်ခံပြူတပ်ဖွဲ့တွေကိုတံပြန်တိုက်ခိုက်လာကြပါတယ်။အရေးအတွက်မသိရတဲ့ IS တိုက်ခိုက်ရေးသမားတွေဟာဘဂုစ်မြူနာကကြီးစံတွေဘလဘွားနဲ့ပြူပြက်နေတဲ့အဆောက်အဦတွေကိုအကာအကွယ်ယူပုံအောင်ပြီးလက်နက်ကြီးတွေလက်ဖြောင့်သမားတွေဘုံတင်ရင်တွေအစီကံဘုံခွဲသမားတွေနဲ့တံပြန်တိုက်ခိုက်မှု၂ချိန်ပြုလုပ်ခဲ့ကြတာပါ။ဒါပေမဲ့ IS တိုက်ခိုက်မှု၂ချိန်လုံးကိုတွန်းထွက်နိုင်ခဲ့တယ်လို့ဆီးရီးယားနိုင်ငံဒီမိုကရက်တစ်အဖွဲ့ပြန်ကြားရေးအရာရှိက Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနကနှစ်ပတ်လည်လူခွင့်ရေးအစီအခံစာကိုထုတ်ပြန်ရမှာအီရန်တောင်ဆူဒန်နီယာနီကရာဂွာတရုတ်နိုင်ငံတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝန်ကြီးမိုက်ပွန်ပီယိုကအလေးထားထောက်ပြလိုက်ပါတယ်။နိုင်ငံတိုင်းရဲ့လူခွင့်ရေးအခြေအနေတိုးတက်မြင့်မားလာစေခြင်းခဲ့ပေမဲ့ဒီလိုဖြစ်မလာခဲ့ဘူးလို့သူကဆိုပါတယ်။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်စွာဖော်ထုတ်ခွင့်မရှိတာနိုင်ငံရေးမှာပါဝင်လို့ဆောင်ခွင့်မရှိတာတွေကိုအစီအခံမှာဖော်ပြထားပါတယ်။အီရန်နိုင်ငံမှာဆွေးနွေးတဲ့အစိုးရလူခွင့်ရေးမှတ်တမ်းတွေဟာလွန်စွာဆွေးနွေးနေပြီးပုံမှန်ဆွေးနွေးလာနေလို့ဆက်လက်ဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးကျော်စံမှပြောကြားခဲ့တာပါ။ဒီနေ့အစီအစဉ်ထုတ်လွှင့်မှုမှန်အင်ဂျင်နီယာဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။မြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.